မြန်မာပြည်တွင်ကလတ်တန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုအိန္ဒိယဆိုရကအပြည့်အဝလိုလားနေသလိုကိုဗစ်ကရောဂါအလွန်မှာလဲမြန်မာနဲ့စီးပွားရေးအတူချဲ့ထွင်နိုင်ဖို့အိန္ဒိယဆိုရကစံနာရှိနေပါတယ်။ဒီလိုဆောင်ရွက်တဲ့နေရာမှာအိန္ဒိယဘက်ကလိုလားချက်နဲ့စိုးရိမ်ချက်တွေဘာတွေရှိနေပါလဲ။သုံးသပ်ထားတာတွေကိုကျွန်တော်ဇောထက်ကပြောပြပေးမှာပါ။မြန်မာအိန္ဒိယနှစ်နိုင်ငံလုံးကကိုဗစ်ကရောဂါအလွန်မှာကုန်သွယ်ရေးပူးပေါင်းချဲ့ထွင်နိုင်ဖို့ရည်ရွယ်ရာမှာဒေါ်လာတန်200ကျော်ရင်းနှီးမဲ့မြန်မာပြည်တွင်းကလတ်တန်ဘတ်ဆောင်ဖွံ့ဖြိုးရေးစီမံကိန်းကိုလည်းအိန္ဒိယဆိုရကအပြည့်တတ်ဖို့စံနာရှိနေပါတယ်။မြန်မာကအိန္ဒိယရဲ့အဓိကကုန်သွယ်ဖက်နိုင်ငံမဟုတ်ခဲ့ပေမဲ့သူ့ရဲ့အရှေ့ပိုင်းကကုန်သွင်းပိတ်ပြည်နယ်တွေဖွံ့ဖြိုးဖို့အတွက်မြန်မာကအဓိကကြားနေသလိုတရုတ်ရဲ့ပထဝီနိုင်ငံရေးပေါ်မှာလည်းစိုးရိမ်မှုရှိလာတာလည်းအချက်တစ်ခုဖြစ်တယ်လို့လေးလာသူတွေကပြောကြပါတယ်။အိန္ဒိယနိုင်ငံအင်အားကြီးနိုင်ငံပြီးတော့ကုန်သွယ်ရေးမှာလည်းကာလရှည်လက်တွဲခဲ့တဲ့နိုင်ငံဖြစ်လို့မြန်မာနိုင်ငံအနေနဲ့အိန္ဒိယနဲ့ဆက်ဆံရေးဒီထက်ပိုကောင်းဖို့လိုကြောင်းစီးပွားရေးပညာရှင်ဒေါက်တာအောင်ထွန်းသက်ကပြောပါတယ်
။သူတို့ရဲ့ကုန်သွယ်မှုကတော့ကျွန်တော်ဒီကပိုပြီးเนาะသူတို့အများဆုံးဝယ်တာဒီလေယာထွက်ကုန်ပစ္စည်းတွေဝယ်တာသူတို့ပေးပေါ့။နောက်သူတို့ရှိရထွက်တဲ့ဒီနိုင်ငံနဲ့ဒီစမှုထွန်းလာတဲ့အချိန်ရှိတော့သူတို့ရှိရထွက်ကုန်နေရတဲ့ကိုယ့်အတွက်ဟိုအရေးပါတဲ့ထွက်ကုန်တွေဖြစ်လာတယ်။အဲ့တော့ဒီတပီးတပီးပေါ့ဒီရွေးချယ်မှုအများရှိဖို့တူရဲတော့တိရုပ်ကိုတစ်ဖက်ကလည်းပတ်တယ်နေသလိုအိန္ဒိယနဲ့ပတ်တယ်မယ်အာဖီးယားနဲ့ပတ်တယ်မယ်နောက်နိုင်ငံနဲ့ပတ်တယ်မယ်ဆိုတော့ခုနမျိုးမျိုးနဲ့ပတ်တယ်မှာပေါ့ဒါစီးပွားရေးအခြေခံပဲ
မြန်မာအိန္ဒိယနှစ်နိုင်ငံကကိုဗစ်ကရောဂါအလွန်မှာကုန်သွယ်ရေးအရှိန်မြင့်ဖို့ရည်ရွယ်ချက်တွေရှိနေရဆိုပြီးတောင်အာရှသတင်းဌာန ANI ကအခုဇွန်လ15ရက်မှာရေးသားခဲ့တာပါစစ်တွေစကန်ထုတ်ချက်ဖို့ကလတ်တန်မြစ်ကနေချင်းပြည်နယ်ပလောက်ဝါကိုဖျက်ပြီးအိန္ဒိယကုန်သွင်းပိတ်မီဇိုရန်ပြည်နယ်နဲ့အပြန်အလှန်ကုန်သွယ်နိုင်မဲ့ကလတ်တန်စီမံကိန်းကိုအပြည့်အဝဖို့အိန္ဒိယအစိုးရကစံနာရှိနေရပါနှစ်နိုင်ငံတိုးမြင့်လာရဲ့ဆက်ဆံမှုကစီးပွားရေးနိုင်ငံရေးနှစ်ခုလုံးမှာရေးပါနေရလို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကိုကပြောပါတယ်
ကျွန်တော်တို့နိုင်ငံအပေါ်ဝင်အရှေ့တောင်အခြားနိုင်ငံတွေနဲ့ကုလူဆက်ဆံလို့သူပုံပြီးတော့အားတိုက်လာတယ်အရင်တော့သူရဲ့အရှိန်ရောက်ဒေတာဆိုတာနည်းနည်းလေးသူတို့အိန္ဒိယဆိုရဲ့ဒေတိကြားဆက်နဲ့တော့အမေထားကြီးတွေ့ကြရတော့နော်ဟိုကမနီပူကအာတန်ပေါ့နော်စသဖြင့်ဒါပေမဲ့အဲ့ဒီဒေတာတွေကအခုပို့ပြီးတော့ငြင်းညမ်းရအောင်ဆိုပြီးတော့မြန်မာနိုင်ငံနဲ့လည်းဒါဟိုနိုင်ငံရေးရအောင်ပြည်ရေးရအောင်ကုလသက်ဆံမှုတွေပို့ပြီးတော့တိုးမြင့်လာတာတွေ့ရတယ်နော်ဒီလိုနဲ့ဖြစ်သက်တယ်ဆိုတော့ပုံပိုင်းနဲ့ကျွန်တော်အဲ့နဲ့မြင့်ဖြစ်သက်တာပေါ့နော်အိန္ဒိယကျတော့ပုံပိုင်းရောရေပိုင်းရောကျွန်တော်အဲ့နဲ့မြင့်ဖြစ်သက်တယ်နော်ဒါကြောင့်အိန္ဒိယကြီးကျွန်တော်တို့ရဲ့ဒါဘာလို့ဆိုတော့နေနေလေးကြားမှာသူငင်းငင်းရေးရောဒီပါရေးရောနှစ်ခုလုံးကကျွန်တော်တို့အတွက်အရေးပါတယ်လို့ကျွန်တော်မြင်တယ်မြန်မာနိုင်ငံအတွက်လေ
အိန္ဒိယဘက်ကကလတ်တန်စီမံကိန်းအပြည့်တပ်ဖို့ဆောင်ရွက်နေချိန်မှာပဲရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောက်ဝါကအေးအေးရခိုင်လက်နက်ကိုင်နေနဲ့အစိုးရတိုက်ပွဲကြီးကြောင်းလုပ်ငန်းတွေနှောင့်နှေးမှုတွေရှိခဲ့ပါတယ်စီမံကိန်းလုံခြုံရေးအရာလဲစိုးရိမ်စရာတွေရှိခဲ့ပါတယ်အဲ့ဒီနောက်ပိုင်း COVID-19 ကမ္ဘာကရောဂါအခြေအနေတွေကြောင်းနေဆက်အသွာလာတွေပိတ်ပြီးလုပ်ငန်းထိခိုက်မှုတွေရှိလာပါတယ်။အရင်ဆုံးအဖြစ်တော့နှစ်နိုင်ငံနေဆက်တည်ငြိမ်လာဖို့အတွက်အချိန်ယူဖြည့်ရှင်းရလိမ့်မယ်လို့နိုင်ငံရေးလေ့လာသူဦးမောင်မောင်ဆိုကပြောပါတယ်
။ဒီနှစ်ဖက်နေဆက်မှာရှိတဲ့ဒီတိုင်းနာနိုင်ငံပြဿနာကိုဆိုလို့ရှိရင်တော့စောင့်ကြည့်ရမယ်။ဘာဖြစ်လို့လဲဆိုတော့တမှုငွေနဲ့နာကတောင်းတန်းဒီကြောမှာလေ။အဲဒီကတဲ့သဘုံရှိရယ်။အာတန်သဘုံရှိရယ်။နာကသဘုံရှိရယ်ပေါ့။အဲဒီကဆိုရင်ဘရိုကာဖြစ်နေတဲ့အဖွဲ့ရှိတယ်။ကျေခိုင်ပဲဒီကျဒီပလောကနဲ့ဆက်ဆက်တဲ့အီဂျန်မှာတော့ဘောဒီတဲ့အီတနကန်ခွေရှိတာပေါ့နော်တဘုံခွေရှိတာဒီပြဿနာကနှစ်ဖက်ရှိနေတဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်မလို့ဖြည့်ရှင်းဖို့ကတော့ခက်ခဲနေတယ်လို့ထင်ပါတယ
်အိန္ဒိယကုမ္ပဏီတွေကမြန်မာဆက်သွယ်ရေးကဏ္ဍမှာ25ရာခိုင်နှုန်းဈေးကွက်ဝေစုရထားပြီးတရုတ်ကတော့သူ့ရဲ့ရန်ဝန်နဲ့ပိုလမအစီအစဉ်နဲ့ပြည်တွင်းလမ်းမဆက်သွယ်ရေးကဏ္ဍမှာဦးဆောင်နေရပါနှစ်နိုင်ငံကိုရှင်းကြည့်မှဆိုရင်2011ကနေ2019အထိအိန္ဒိယရဲ့မြန်မာပြည်တွင်းရင်းနှီးမြှုပ်နှံမှုက 3.9 ရာခိုင်နှုန်းပဲရှိရလို့ Business Line သတင်းဌာနကရေးသားခဲ့ပါတယ်။ဒါပေမဲ့အိန္ဒိယကမြန်မာကိုကုန်တင်ပို့ရပမာဏကတော့2019ထက်စာရင်25ရာခိုင်နှုန်းတိုးတက်လာပါတယ်။ကျွန်တော်ကတော့ဇောထက်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ။